မွန်ပြည်နယ်မှာအငင်းပွားဖွယ်ဖြစ်နေတဲ့ဒရာအမီပေးရေးကိစ္စရဲ့နောက်ကွယ်မှာနိုင်ငံရေးပါတီတချို့ကနိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားနေတယ်လို့တုံ့တက်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။မော်လမြိုင်နယ်ချောင်းစုံမျိုးကိုဆက်သွယ်ထားတဲ့မြစ်ကူးဒရာကိုအရင်ကတန်လင်ဒရာချောင်းစုံလို့ခေါ်တွင်ခဲ့ပေမဲ့အခုခါမှာဘူချုပ်အောင်စံဒရာလို့အမည်ပြောင်းဖို့တလောကပဲပြည်သူ့လွှတ်တော်မှဆုံးဖြတ်ခဲ့တဲ့အပေါ်ဒေသခံတိုင်းရင်းသားတွေကကန့်ကွက်ဆန္ဒပြတာတွေရှိနေချိန်မှာပဲမွန်ပြည်နယ်ဝန်ကြီးချုပ်ကအခုလိုပြောလိုက်တာပါ။ဆက်သွယ်မြင့်မြတ်ထားတဲ့ကိုညာဝင်းအောင်ကတင်ပြပါမယ်ရှင
်။မွန်ပြည်နယ်မော်လမြိုင်မြို့ကနေတန်လင်းမြစ်ချားနေတဲ့ဘလူးဂျွန်ချောင်းစုံမြို့ကိုဆက်သွယ်ဖို့2014ခုနှစ်တည်းမှာတရားတစဉ်စတင်တည်ဆောက်ခဲ့ပြီးတန်လင်းတရားချောင်းစုံလို့အမည်ပေးခဲ့တာပါ။တရားတည်ဆောက်မှုကတော့အခုဆိုရင်ရာဂိုင်းလုံးအတော်များများပြီးနေပြီးမကြာခင်တရားဖွင့်ပွဲလုပ်ပြီးတာနဲ့ဒီတရားကိုစတင်သုံးရတော့မှာပါ။တရားစားဆောက်ခြင်းကတရားအမည်ပေးတဲ့ကိစ္စကိုကန့်ကွက်ဆန့်ကျင်တာမျိုးမရှိခဲ့ပေမဲ့တန်လင်းတရားချောင်းစုံဆိုတဲ့အမည်ကနေဘူဂျောအောင်ဆန်းတရားလိုအမည်ပြောင်းဖို့လွှတ်တော်မှာဆွေးနွေးခြင်းကစပြီးဒေသခံတိုင်းရင်းသားတွေရဲ့ကန့်ကွက်မှုတွေပေါ်လာတာဖြစ်ပါလေ။အဲ့ဒီတရားအမည်ကိုဘူဂျောအောင်ဆန်းတရားလိုအမည်ပြောင်းဖို့ပြည်သူ့လွှတ်တော်ကမတ်လ14ရက်ကဆုံးဖြတ်အတည်ပြုခဲ့ပါလေ။ဒါကြောင့်တန်လွင်တရားချောင်းစုံကိုဘူဂျောအောင်ဆန်းတရားလိုအမည်မပေးဖို့ဒေသခံတိုင်းရင်းသား2000ဝန်းကျင်ကမော်လမြိုင်မြို့မှာမတ်လ19ရက်တနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါလေ။ဒီလိုတောင်းဆိုဆန္ဒပြမှုတွေဟာလာမယ့်ဤပြည်လာတဲ့ကျင်းပမဲ့ဂျားပြတ်ရွေးကောက်ပွဲမှာ NLD ပါတီကိုအနိုင်ရယူအတွက်ဒေသခံတိုင်းသားပါတီတချို့ကနိုင်ငံရေးရွယ်ချက်တွေနဲ့လှုပ်ဆောင်နေခြင်းဖြစ်တယ်လို့သူ့အနေနဲ့သုံးသပ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်က VOA ကိုပြောပါလေ
။ချောင်းစုံပြည်သူ့လွှတ်တော်ကိုလည်းရွေးကောက်ပွဲကိစ္စပါ
။ချောင်းစုံပြည်သူ့လွှတ်တော်ရွေးကောက်ကိစ္စပါဖြစ်တယ်။ချ
ောင်းစုံကဂျားပြတ်ရွေးကောက်ပွဲရှိတယ်လေ။အဲဒီမှာကကျွန်တော်တို့လည်း NLD ပါတီရလည်းကြိုင်ပါမယ်။အမေကပါတီတွေကလည်းဝင်ကြပါမယ်။အဲဒီတော်လို့ဆက်ခံဖို့ပါတီကလည်းဝင်ပြန်ပါလိမ့်မယ်။ဘုံဒီကလုံးခံရပါတီကလည်းဝင်ပြန်ပါလိမ့်မယ်။အဲဒီတော့ကြကနာအဲ့ဒါ။တရားကိစ္စဒါဆိုခုဆုံးလုပ်ပြီးတော့နိုင်ငံရေးအမြတ်တို့မစိုးစားကြပါနဲ့တို့လို့
ဘူဂျောအောင်ဆန်တရားဆိုတဲ့အမည်ဟာပြည်သူ့လွှတ်တော်မှာသာအတည်ပြုရသေးပြီးအမျိုးသားလွှတ်တော်ပါဝင်တဲ့ပြည်ထောင်စုလွှတ်တော်ကနေအတည်ပြုပြီးမှသာဒီနာမည်အတည်ဖြစ်မှာပါ။မွန်ပြည်နယ်အစိုးရကတော့ဖွဲ့စည်းပုံစီမင်းအရာပြည်ထောင်စုလွှတ်တော်ကနေအတည်ပြုဆုံးဖြတ်ပြီးရင်တော့အဲ့ဒီတတ်မှတ်ချက်အတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါလေ
။ချောင်းစုံတရားကိုဒုက္ခဆန်တရားလို့စီမပြုဖို့တဲ့ပြည်သူ့လွှတ်တော်အတည်ပြုချပါလား။အဲ့ဒီတော့ဒါပြည်ထောင်စုလွှတ်တော်ဆက်တင်ရမှာပေါ့နော်။ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတွေရဲ့လက်ဆောင်လုပ်နေကြတာ။ပြည်နယ်ပြောင်းလွှတ်တော်ဆုံးဖြတ်ချက်ကိုပြည်နယ်အစိုးရကောင်တဲ့ပေါ်ပြရမှာလား။
တကယ်တော့တရားအမိဟာအဓိကမကြပဲဒေသဖွံ့ဖြိုးရေးအတွက်အခုလိုမြေကူးတရားတစဉ်ပေါ်လာတာကအဓိကဖြစ်တယ်လို့ဒေါက်တာအေးဆန်ကပြောပါတယ
်။ကျွန်တော်တို့ကဆောင်းစုံနဲ့မော်လမြိုင်တကားကဆောင်းစုံမြို့နယ်ကကြားရက်တင်နေတဲ့ဒုနယ်တစ်ခုဖြစ်နေတာကျွန်တော်တို့တကားတစ်ခုထောက်ပြီးတော့ဆောင်းစုံမြို့နယ်ကိုကြားလို့လာလို့ရပါတယ်။ဒီကလို့စင်မော်စီကြားဆံမလို့တော့ပါဘူး။ဆောင်းစုံမှာရှိတဲ့မော်ရင်ကျင်းမှုတွေလက်မှုလုပ်ငန်းတွေအားဖြင့်ပြည်နယ်ရဲ့သွားပဝန်းကျင်ကိုလာပြီးလေ့လာရရပါတယ်။အဲ့ဒါဆိုရင်ကျွန်တော်ခီးကြွားလေ့လာရေး Ecotourism, Culture Tourism အကောင်ဆုံးကံတော်ဆောင်နိုင်ပါပြီ။ကျွန်တော်ကအဲ့ဒီပြည်နယ်အနေနဲ့ဒါကခီးကြွားတိုးတက်တဲ့လူမှုဘဝတိုးတက်ဖို့အတွက်သာသနာ့ပေါ်ပေါက်လာတဲ့အကြောင်းကျွန်တော်ရင်းမြဝန်တာဖြစ်ပါတယ်။ကျွန်တော်အနေနဲ့ကတော့ဒါကနာမည်ရာပြဿနာမဟုတ်ပါဘူး။ကျွန်တော်သွားလေ့လာနေတာတော့ပါကျွန်တော်အနေနဲ့လည်း18ရက်နေ့ကချောင်းစုံကိုသွားခဲ့ပါတယ်အစနေဆုံးနော်အဲ့တော့အဲ့ဒီကိစ္စမှာတရားကိစ္စဘာဖြစ်မှကျွန်တော်ကိုသောတကပတိကမတက်ပါဘူးအဲ့ဒီတော့ကျွန်တော်တို့သွားလို့လာလို့ရအောင်ပြီးတာပ
ါမူမြင်နယ်မှုတို့မြို့မှာလည်းဘူးချုပ်ကျေးရုပ်ဆက်လက်မထားရှိဖို့ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြီးခဲ့တဲ့ရက်ပိုင်းလေးပေါ်ပေါက်ခဲ့ပါတယ်မူမြင်နယ်မှာ NLD ပါတီအပြင်တိုင်းသားပါတီတွေဖြစ်တဲ့မွန်အမျိုးသားပါတီမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီသာသနာပါတီနဲ့တန့်ခိုင်ရေးပါတီတွေရှိပြီးလာမယ့်ဂျားပြတ်ရွေးကောက်ပွဲမှာဝင်ရောက်အစီအမံရမှာဖြစ်ပါတယ်ခင်ဗျာ။